မြန်မာနိုင်ငံပေါ်မှာလူမျိုးတုံးတက်ပြတ်မှုဆွဆွဲခြင်းနဲ့ Netherlands နိုင်ငံ The Hague မြို့ကအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာစတင်ကြားနာနေပါတယ်။တရားခွင်ပထမနေ့ထူးခြားချက်တွေနဲ့ပတ်သက်ပြီးတော့ The Hague မြို့မှာရောက်နေတဲ့ VOE မြန်မာပိုင်း Editor ဦးကျော်စံသားကိုဆက်သွယ်မေးမြန်းကြည့်ပါမယ်ရှင်။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါဦးကျော်စံသားရှင်။ဒီကနေ့တရားခွင်ပထမနေ့မှာတွေ့ရတဲ့အခင်းအကျင်းကိုအရင်ဆုံးပြောပြပေးပါရှင
်။အခင်းအကျင်းကတော့ဒီနေ့စံသားကြီးမှာတရားခွင်ဆိုင်ပြီးတော့ဖွင့်ပါတယ်။အဖက်နိုင်ငံကူဇေရီကတော့မြန်မာအဖွဲ့ကူဇေရီကတော့ညာဘက်ချက်မှထိုင်ပြီးတော့ဇာဘက်ချက်မှတော့ဂမ်ဘီယာနိုင်ငံပုဂ္ဂိုလ်ထိုင်ပါတယ်တရားစီရင်ဆက်ခုကစီရင်မှရှိနေကြပါတယ်တရားရုံးဥက္ကဋ္ဌကပြောဆို Just at top ကိုခေါ်တဲ့မြန်မာနိုင်ငံကခန့်တဲ့တရားစီနဲ့ဂမ်ဘီယာနိုင်ငံကခန့်ထားတဲ့တရားစီရင်ဆက်ခုကိုပြောဆိုမဆက်ပြေးပါတယ်ဘာကြောင့်လဲဆိုတော့သူတို့နိုင်ငံရဲ့ဥပဒေကိုကိုးစားကြည့်ပြီးတော့ကျိုးဆုံမဲ့လူနိုင်ငံရဲ့အခြေအနေကိုနားလည်တဲ့တရားစီရင်မပါလို့ဆိုပြီးတော့သူတို့ကိုခံထားတာဖြစ်ပါတယ်။အဲဒီပြီးနောက်ဂမ်ဘီယာနိုင်ငံရဲ့သူတို့ရဲ့ဒီတိုင်းခံရချောင်းလေးကိုအခွင့်ပေးပါတယ်။အဲဒီမှာဂမ်ဘီယာတကချောင်းလေးကလူ9ယောက်ကြီးချောင်းလေးပါတယ်။ပထမဆုံးဂမ်ဘီယာနိုင်ငံရဲ့ကူဇာသူတို့ရဲ့အဖွဲ့ခေါင်းဆောင်ကစပြီးတော့ပြောပါတယ်။သူပြောတာကစီဗီရီသဘောတရားပိုင်းကိုပြောပါတယ်။ဥပမာအရှင်ဒါဂျီနိုဆိုက်လို့ခေါ်တဲ့ဒါကမျိုးတုံးအောင်ဆက်ချတဲ့ကိစ္စလူတို့တော့ဆက်မှုကိစ္စဟာ dehumanization လို့လူတို့ဆက်ဆံတဲ့ကိစ္စအစင်းချလိုက်ရင်ဖြစ်တယ်အဲ့လိုလူချင်းချင်းကိုတို့လည်းပဲအစင်းချတော့ဆိုသဘောတူတာပြောပါရယ်ကျန်တဲ့6ယောက်ကတော့တရားဥပဒေရောင်းရအချက်လဲနဲ့6ယောက်တည်းပါတယ်အဲ့လို6ယောက်တဲ့နေရာမှာဒီလူတွေပဲအန်ဂျယ်တကယ်ရှိရယ်ဆွဲကြောင်းကိုပြောတာရှိပါတယ်နောက်တစ်ချို့ကလည်းပဲဒီလူတွေရဲ့ကို genocide ကုလို့တဲ့မြန်မာနိုင်ငံဘက်က intent ဒီရဲ့ချက်ရှိခဲ့တယ်ဆိုတော့အထောက်အထားပေါ်လျောင်းစုတော့ပြောပါလေ။နောက်တစ်ခုကလည်းပဲဒီလူတွေဟာအကာအကွယ်ရပိုင်ခွင့်ဒီလူတွေကိုခုခံကာကွယ်ပေးရမယ်အကာအကွယ်ပေးရမယ်အကာအကွယ်လိုအပ်နေတဲ့ဆိုတော့အသေးစားပြောပါလေ။နောက်ကတော့ခိုင်မာတဲ့အထောက်အထားတွေဒါသူတို့တရားရုံးကစီရင်မှုအတွက်လုံလောက်တဲ့အထောက်အထားတွေ prima facie evidence ရှိနေဆိုတော့ပြောပြီးတော့နောက်ဆုံးကတော့အဲ့ဒီအတွက်ကြောင့်ဒီ provisional measures လို့ခေါ်တဲ့ယာယီလုဆောင်တဲ့ကိစ္စသင်္ကေတများကိစ္စကိုအမိန့်ချမှတ်ပြပါလို့ဆိုတော့အဲ့လိုဥပဒေကြမ်းကအပိုင်းပိုင်းချက်ပြီးတော့တာအရှင်းဆုံးကဏ္ဍလိုက်ခွဲကြပြီးတော့ရှောင်ရဲတော့ရတာဖြစ်ပါတယ်။အဲ့ဒါတော့တရားရုံးရဲ့ပထမဆုံးတွေ့ရတဲ့အခင်းအကျင်းပါပဲဒီကနေ့
။ဟုတ်ကဲ့ပါရှင်။အဲ့တော့ဒီကနေ့တရားခွင်မှာတရားလိုလုတ်တိုင်ကြားတဲ့ဂမ်ဘီယာနိုင်ငံဘက်ကအကျိုးဆောင်တွေရှောင်လဲချက်ပေးတဲ့နေရာမှာဘယ်အချက်တွေကိုအဓိကထောက်ပြသွားတာကိုတွေ့ရပါသလဲရှင
်။အဓိကကတော့ကျွန်တော်မြန်မာနိုင်ငံမှာဘောကလနာကအစင်ခံစားရအဲ့ UIC ကအစင်ခံစားရအဲ့အစင်ခံစားရပါပဲပြည်သူတွေမြန်မာကျမ်းနေရပြီးဖြစ်တဲ့အစင်ခံစားပါတဲ့အချက်တွေကိုလူထောက်ပြပါတယ်သူတို့ဟာအဲ့စခန်းကိုရောက်ခဲ့တဲ့လူကလည်းရောက်ခဲ့တဲ့အခါမှာဒုက္ခတွေနဲ့ဘယ်လိုတွေ့ခဲ့လဲသူတို့ပြောကြရကဘယ်လိုရောင်းပြီးရှိလဲဘယ်လိုမတင်းကျင်လဲဘယ်လိုလူဆက်ခဲ့လဲသူဆွေးနွေးပါခြင်းနဲ့ဘယ်လိုသက်ခံရရဆွေးကြောင်းဒုက္ခတွေပြန်ပြောတဲ့အကြောင်းအဲ့ဒါကိုပြောပါတယ်နောက်ပြီးတော့ satellite ဂျူဂျူကရိုက်ထားတဲ့ issue နေတဲ့ညီမင်းတို့တို့တွေ့ရတဲ့ဆွဲကြောင်းအဲ့ဒီကိစ္စတွေကိုပဲအဓိကအချင်းထောက်ထားတင်ပြသွားတာတွေ့ရပါတယ်အဲ့စကမ်းပြပြောရင်အဲ့ဒီဂမ်ဘီယာနိုင်ငံရဲ့ကုစလေအဖွဲ့ထဲမှာလူဟင်းညာအကြီးတက်သွားလောက်ချက်သူ၃ရောက်လည်းပဲပါဝင်တာတွေ့ရပါတယ်သူတို့လည်းပဲအိမ်မှာပါဝင်တာပဲဒါမှမဟုတ်သူတို့ကသူတို့ကြောင်ရောက်ဆွေးနွေးခြင်းမရှိပါဘူးခင်ဗျာတင်ပြခြင်းမရှိပါဘူ
းဟုတ်ကဲ့ပါရှင်အဲ့တော့ခုခံချေဖမဲ့မြန်မာဘက်ကကုစလေအဖွဲ့ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဥဆောင်ပြီးတော့တက်ရောက်လာတာကိုလည်းတွေ့ရပါတယ်။အဲဒီကနေ့ဂမ်ဘီယာဘက်ကရှောက်လဲတဲ့အပေါ်မှာရောဒေါက်ဆန်းစုကြည်အပါအဝင်မြန်မာဘက်ကဘယ်လိုတုံ့ပြန်တာတွေရှိပါသလဲရှင
်။ဒီဇုံဒီအတုံ့ပြန်တာတော့သိပါဘူးဒါပေမဲ့သူတို့ဟာဒေါက်ဆန်းစုကြည်ကတော့အပါအဝင်မြန်မာကုစားဖွဲ့ရတော့အယုံစုစိုက်ပြီးတော့နားထောင်နေရတာကိုလည်းတွေ့ရပါတယ်။ဒီဇုံဒီပြန်ပြောခြင်းရေးပြီးတော့မှတ်သားတာလည်းပဲဒီဇုံဒီမတွေ့ရပါဘူးခင်ဗျာ။ဒီလိုနားနဲ့ပဲနားထောင်နေတာစိတ်ဝင်စားနားထောင်နေတယ်ဆိုတော့တွေ့ရပါတယ်လူတွေစိတ်ဝင်စားတာကလည်းဒေါက်ဆန်စုကြည်ကိုယ်တိုင်ဘယ်လိုခုခံဆောက်လဲလာမလဲကြောက်ကြလာမလဲဆိုတော့ပူပြီးတော့အယုံဆက်ကြရုံထင်ပါတယ်ဒီပြဿနာတွေကလည
်းဟုတ်ကဲ့ပါဦးကျော်စန္ဒာရှင်အခြေအနေတွေထူးထူးခြားခြားရှိသေးတယ်ဆိုရင်တော့လည်းဆက်ပြီးတော့စောင့်ကြည့်ပြီးတော့တင်ပြပေးပါအောင်ရှင်